ကောလင်းကဆစ်ရှောင်းတဲ့အခြေအနေကိုအရင်ဆုံးနှားဆင်ချက်ရအောင်ပါရှင်ကောလင်းမြို့အနောက်ချမ်းကစစ်ပေးရှောင်2000ခွဲလောက်ဟာဆန်းနဲ့ရိတ်ခါအကူအညီတွေလိုနေတယ်လို့စစ်ပေးရှောင်အကူအညီပေးနေသူတွေကပြောပါတယ်စစ်ပေးရှောင်ကာလကြာမြင့်လာတာနဲ့အမျှအခက်အခဲတွေပိုလို့ရှိလာတာပါဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင
်ပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့ကောလင်းမြို့ကိုအခုနှစ်ဆန်းပိုင်းမှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးပြီးတော့မြို့ပေါ်မှာတိုက်ပွဲတွေဖြစ်တဲ့အတွက်ကောလင်းမြို့ကန်တွင်လည်းအနီးပတ်ဝန်းကျင်ကဒေသခံ5000နီးပါးစစ်ပေးတင်းရှောင်ခဲ့ကြရတာပါစစ်တပ်ကမြို့ကိုပြန်လည်ထိန်းချုပ်ပြီးတော့အနီးနားခြေရွာတွေစီစစ်ကြောင်းထိုးတဲ့အတွက်ဒေသခံတွေစစ်ပေးရှောင်ကြရတာ5လကျော်6လနီးပါးရောက်လာပါတယ်စစ်ပေးရှောင်ကြတဲ့အချိန်ကြာလာတာနဲ့အမျှကောလင်းအနောက်ဘက်ချမ်းမှာရှိတဲ့စစ်ပေးရှောင်2000ခွဲလောက်ဟာလက်မဆက်သူရဲ့အခက်အခဲကြောင့်စနေခါကူညီတွေထုလိုအပ်လာတယ်လို့ပြည်သူ့မှပြည်သူတို့ကောလင်းအဖွဲ့ရဲ့တာဝန်ခံကုသေးကြီးကပြောပါတယ်
စတက်ကတက်ဆွဲထားတာကတော့ဒီမြို့ပေါ်အေရီးယားလည်းမကဘဲနဲ့မြို့နဲ့နှမိုင်ပတ်ချလည်းအကွာအထိတက်ဆွဲထားပြီးတော့မှမြို့ရဲ့တော်တော်များများကျတော့မီးရှို့ခံထားတော့လေအဲ့တော့ပြည်သူတွေကဒီအဆင်ပြေတဲ့နေရာတွေမှာတော်ရဲတောင်တွေမှာတဲထုပ်ပြီးနေရတာရှိတယ်။တချို့နီးစပ်ရာရွာတွေမှာရှောင်နေရတာရှိတယ်။အဲ့ပုံစံမျိုးရှောင်နေရတာပေါ့ပြီးတော့အများစုကကျတော့ဒီလူသားစာနာဘက်ကကူညီမှုကလည်းဒီကြေးရွာတွေတချို့ရှောင်နေတဲ့နေရာတွေစစ်ချောင်စခန်းလိုမျိုးဖြစ်နေတဲ့အဲဖုန်းကြီးကျောင်းတွေအဲ့လိုမျိုးတွေမှာရှောင်နေလူတွေတော့အထောက်ပံ့နေတွေတော့ရောက်ဖြစ်တယ်ဆန်လေးတွေစီလေးတွေတော့အခြေခံစားတောက်ကုန်တွေဝေကြတယ်ဒါပေမဲ့ဝေတာကလည်းလူအင်အားကြီးကတမျိုးလုံးအနေထားနဲ့9000ကျော်ကိုဒီနောက်ချမ်းမှာ2000ကျော်တော့ရှိနေတာဆိုတော့မလောက်မငှဖြစ်နေတာပေါ့နော်ဟိုမလောက်ငှတာလို့ပြောရမလားဒါမှမဟုတ်ရင်တချို့နေရာတွေကျတော့လုံးဝအဲလက်မဆက်တော့ရေအခက်ခဲရေပြီးတော့မှဒီရွာမုတ်ဖဲနဲ့တောထဲတောင်လည်းရောက်နေတဲ့ဟာကျတော့ဒီမြေပြင်မှာကူညီပေးနေတဲ့လူတွေလည်းလက်မမီနိုင်တဲ့နေရာတွေရှိနေတယ
်စပေးရှောင်တူကတော့သူကြုံတွေ့နေရတဲ့ခက်ခဲကိုခုလိုပြောပြပါတယ်
ချင်းလဲကြိုက်တယ်ဇားစရာဆိုတာလည်းမပြည့်စုံဘူးကျမတို့စီရကြတော့အဝေတန်းကလည်းမရောက်ဘူးချင်းအောင်လေးလည်းလိုအပ်သေးတယ်ချင်းအောင်လေးတွေလည်းပါတဲ့တူပါတယ်မပါတဲ့တူမပါဘူ
းနေထိုင်ရေးပြင်တကူရေးတန်းရှင်းမှုအားနေတာတွေကြောင့်ဖျားနာမှုတွေဝမ်းပြက်ဝမ်းလျှောယောဂဖြစ်သူတချို့လည်းရှိတယ်လို့စစ်ပေးရှောင်ကူညီပေးနေသူတွေကပြောပါတယ်ကိုယ်စိမ်းနှုံတွေအစမတန်မြင့်တက်လာတာဟာလေစစ်ပေးရှောင်တွေအတွက်ခက်ခဲတစ်ခုပါကျမတို့အတွက်လိုအပ်တဲ့စေဝါတွေကိုအစမတန်ဈေးပေးဝယ်နေရတယ်လို့ကောလင်းစစ်ပေးရှောင်မျိုးသမီးတူကပြောပါတယ
်တွားလာတာလည်းခက်ခဲတယ်စားမှုတောင်းရနေရလည်းခက်ခဲတယ်ကိုယ်စိမ်းနှုံတွေအစမတန်တက်နေတော့လူတွေတော်တော်များများအခက်ခဲဖြစ်နေကြကျမရင်းနဲ့ဝပတ်တက်ပြီးစစ်ဆောင်ဝဲရလည်း9လတည်းရောက်ခဲ့ပြီ
ရောက်ခဲ့တော့ပြီ
ခင်ဗျာ9လပြည့်လို့6လတည်းရောက်တော့ပြီအဲ့တော့အခက်ခဲနေရတာအများကြီးပါစီရီဝေရစစ်တပ်ထောင်တွင်းရကုမအစမတန်ပေးနေရတာတောင်းကြောပေးနေရတာအဲ့တော့စီဝါလည်းအခက်ခဲဖြစ်ပါတယ်စာမှုတောင်းရလည်းခက်ခဲဝိရေးချုပ်ကြီးကလည်းဒီမိနဲ့ပါတော့ကျအဝတ်တခုကိုတစ်ခုနဲ့ပြီးလာကြကြတော့ဝိရေးချုပ်ကြီးကအဝတ်ထဲကအခက်ခဲဖြစ်ပါတယ
်စစ်တပ်ဟာမြို့ပေါ်မှာတက်ဆွဲထားပြီးတဲ့နောက်မြို့အရှိချမ်းကနေနောက်ချမ်းကိုဖြတ်တန်းသွားလာတဲ့ကုန်တင်ရင်တွေကိုတားမြစ်တာတွေကြောင့်လက်မဆက်သေးရခက်ခဲတဲ့နေရာတွေကနေခွေပတ်သွားတဲ့အတွက်ကုန်စည်နှုန်းတွေအစမတန်မြင့်တက်နေရတာလို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့ရဲ့90ရာခိုင်နှုန်းနီးပါးကလက်ရှိမှာပျက်စီးသွားပြီးတော့နေအများပြားလဲမီးလောင်ကျွမ်းတယ်လို့မြို့ပတ်ဝန်းကျင်ကကြေးရွာတွေလဲမီးရှို့ခံထားရပါတယ်။ဒါကြောင့်မလို့ဒေသခံတွေဖို့အိမ်ပြန်ခီးအလန့်ဝိနေတယ်လို့ဒေသအတွင်းကျန်းမာရေးစီးပွားရေးပညာရေးအဆက်ဆက်ရရလဲပျက်စီးနေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။